ရခိုင်ပြည်နယ်မင်းပြားမြို့နယ်ကတံတားတစ်ခုအနီးမှာမြန်မာစစ်တပ်ကစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဒီကနေ့နေ့လယ်ပိုင်းမှာဘုံခွဲတိုက်ခိုက်ခဲ့ကြောင်းဒေသခံတွေနဲ့ AA အဖွဲ့ကပြောပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့မင်းပြားမြို့နယ်မှာပဲတိုက်ပွဲတွေကြောင့်ထောင်နေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့တိုက်ပွဲတွေအကြားမှာပိတ်မိနေသူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နီးနယံလန်းစုံမှာဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကင်အဖွဲ့ကနေဘုံခွဲစိုက်ခတ်ခဲ့တယ်လို့အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တဲ့မင်းပြားဒေသခံသူကပြောပါတယ
်။တောက်ခွေးချင်းကလေဟိုဟာမှားနှလုံးသွေးတာပေါ့ဒီကကခီးကားတော့အတိအကျမသိဘူးခံရတော့အဲ့လိုပြောစစ်တပ်ကစစ်သားနဲ့ပြီးတော့ဒီဘက်ကကြာဟိုနေပြီးတော့စကုံပြစ်ထားတဲ့ဘုံကံခံမလို့မှာကြားရတယ်။ဒီရလာရတော့ခီးကားလည်းမရှိဘူး။တိုင်းသမားတွေကတော့ဘယ်လိုပြေးရအောင်စစ်တပ်ကလှမ်းပြီးလို့နည်းနည်းရှက်ကြည့်တော့အဲ့လိုပြောတယ်
မင်းပြမြို့နဲ့ငားမှန်ကွာရမောင်တရာနီမြောက်ဦးမင်းပြရန်ကုန်သွားတဲ့နယံလန်းစုံမှာအေအဖက်ကနေဘုံခွဲဆက်ကတ်ချက်တာပါတိုက်ပွဲဖြစ်စဉ်အသေးစိတ်ကိုမသိရသေးပေမဲ့မင်းပြမြို့နီနယံလန်းစုံမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြဖက်ကအဝင်ဒီမြောက်ဦးမင်းပြအဲ့ဒီရမောင်တရာထိုက်တော့ဒီနယံရွာဆိုတာရှိတယ်အဲ့ဒီမှာဖြစ်တာ
ဒီကနေ့မင်းပြနယံလန်းစုံတိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမင်းပြမြို့နယ်ရံမောင်းတရာရှိဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်။ဖြစ်တာဆိုတော့ကျွန်တော်လက်မရှိသေးဘူး။ဒီကဖြစ်တာအဲဒီမင်းပြကရံမောင်းတရာရဲ့အခြေချက်ကဖြစ်ခဲ့တာရှိတယ်။ဆိုနှစ်ဖက်တိုက်ခိုက်ရမှုကြီးမျိုးတော့မရှိပါဘူးဗျာ
။မနေ့တုန်းကလည်းမင်းပြမြို့နယ်ကလမတောင်နဲ့ဒလူချောင်းဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းကလမတောင်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။မင်းပြမြို့နယ်ဇလူချောင်းနဲ့ကလမတောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲတွေအများလို့လူဖြစ်ပွားနေပြီးဒေသခံရွာသား 3,000 လောက်ဟာစစ်ဘေးသိမ်းရှောင်နေရဆဲလို့ကုညီပေးရေးဖွဲ့ကျန်းရေးဂရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ကလမတောင်ဇလူချောင်းရွာကနေရွာမှာတန်းကိုရွာသားတွေကတော့အကုန်လုံးဒီမင်းကြောင်ဒုက္ခတွေစကန်းဒီမှာပဲစကန်းကကျေးရှိပါခင်ဗျာပုံမှန် 3,000 ကျော်လောက်ရှိတယ်ကို
မင်းပြမြို့အရှိဘက်မှာရှိတဲ့ဖုံတာချောင်းတော်ဝိုက်ကျေးရွာသား 3,000 ခန့်ဟာလေစစ်ဖြစ်ပေါ်ရာဒေသတွင်ပိတ်မိနေစေလို့ဦးသိန်းထွန်းကဆက်ပြောပါတယ်
။ပုံသာကျောင်းအကျဉ်းသေးမှာ၃ယောက်ကျော်လောက်ပိတ်ဆို့နေတယ်ခင်ဗျာ။ပုံသာကျောင်းရဲ့ကြောက်မော်ရေငန်းတဲ့ရေဆောင်ပုတ်ကြီးရေစိတ်ကြရရေအဲ့ဒီကြီးရော်တွေကကြတော့လောလောဆယ်ပြေးလာတဲ့လူတွေကရောက်လိုက်တယ်။နောက်ပြန်တဲ့လူတွေကြတော့သူတို့ကအဆက်မပြေတော့ဘူး။စစ်တပ်ကအဆက်မပြေတော့သူတို့ကကြောင်ပိတ်ကြီးလို့နေနေကြရတယ်ခင်ဗျာ
။ဒီရွာတွေဟာအေအေဖွဲ့ကိုခြေခံတဲ့ရွာတွေဖြစ်တဲ့အတွက်ကြောင့်မို့လို့လိုအပ်တဲ့စီစစ်မှုတွေလှုပ်ဆောင်ဖို့ဒေသတွင်းဝင်ထွက်သွားလာခွင့်ကန့်သတ်ထားတယ်လို့အနောက်ပိုင်းတိုင်းစစ်တနာရုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးက VOA ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဖြစ်တယ်လို့တစ်ဖက်မှာလည်းအေအေဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကဗုဒ္ဓတော်မြုပ်နယ်ကြောက်ရံကျေးရွာကနေဖမ်းဆီးခံစားရတဲ့မူလသားများအကြောင်းစရာတူကျေးရွာအုပ်ချုပ်ရေးမှူးသူအပါဝင်9ဦးကိုမြန်မာစစ်တပ်ကနေမတင်ကြလို့ဖမ်းဆီးစားပြီးမနေ့ကဗုဒ္ဓတော်မြုပ်နယ်တရားရုံးမှာရုံးထုတ်ရမှန်ရယူခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်ဒီကဗုဒ္ဓတော်ကဖမ်းတော်တဲ့လူ9ယောက်ကိုလေတရားရုံးတင်တယ်ဗျဗုဒ္ဓတော်တရားရုံးမှာလာပြီးတော့ရမန်ယူတယ်ဟောစီကာဒီရဲ့ဆရာကြီးတွေလို့ပြောတယ်ရောင်ချောင်းစခဲအပ္ပသာကြီးကတကယ်လို့လုပ်ပြီးတော့တရားစီရင်လို့ပြောတယ
်မြန်မာစစ်တပ်ကနေစစ်ဆေးချက်ရကြေးရွာအုပ်ချုပ်ရေးမှူးចောင်းစရာပါဝင်ရွာသားတွေဟာအေအေဖွဲ့နဲ့ဆက်နွယ်နေကြောင်းအထောက်အထားတွေသိရှိခဲ့တယ်လို့ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးဥပဒေចောင်းရဆက်လက်လှုပ်ဆောင်နေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုံတပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်ကြေးရွာအုပ်ချုပ်ရေးမှူးအိမ်မှာအေတိုအက်တီရဲ့ကျန်တဲ့ခဲရံတွေတွေ့ရဒီကျောင်းဆရာပညာရေးဝန်ကသူ့ရဲ့ဖုန်းထဲကနေပြီးတော့မှအင်တာနက်တွေမဖြတ်ခင်ကာလတုန်းကပြောထားတဲ့ messenger တွေတွေ့တယ်။ပြီးရင်စိတ်ကြီးပို့တာတွေ့တယ်။ဒီဟာတို့ရေးတွေ့တဲ့အတွက်ကြောင့်မဟုတ်လို့ကျွန်တော်တို့ကတော့ရဲကိုအလကဲရတော့အမှုဖွားတာကြီးပြန်သူ့ဟာကိုဥပဒေတိုင်းစက်တော့ပါ
ဒီစင်ပါလကနေအခုလဆန်းပိုင်းထိနှစ်ဖက်စည်ရေးပတိပကားဖြစ်စဉ်တွင်အေအဖွဲ့လို့တန်ရရှိသူ90ဦးကိုတမတော်ကနေဖမ်းဆီးစစ်ဆေးခဲ့ပြီးလက်ရှိစစ်ဆေးနေဆဲ36ဦးပြန်လှုပ်ပေးခဲ့သူ10ဦးအမှုဖွေထားတဲ့သူ45ဦးရှိနေတယ်လို့တပ်မတော်ကနေစွန်လအတွင်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကနေကောက်ယူထားတဲ့စည်ရင်းရဖမ်းဆီးခံထားရတဲ့သူတွေ190ကျော်ရှိနေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။